နိုင်ငံတကာဖိအားတွေစိန်ခေါ်မှုတွေနဲ့မြန်မာနိုင်ငံရင်ဆိုင်နေရချိန်မှာလာရောက်တဲ့တရုတ်သမ္မတရှီကျင်းပင်ရဲ့ခီးစဉ်ဟာမြန်မာအတွက်အကျိုးရှိမဲ့ခီးစဉ်ဖြစ်ကြောင်းဇန်နဝါရီလ14ရက်ရန်ကုန်မြို့မှာလုပ်တဲ့မြန်မာတရုတ်အကြံပြုသုတေသီအဖွဲ့ရဲ့ဆွေးနွေးပွဲမှာတရုတ်ကိုယ်စားလှယ်တွေကပြောပါတယ်မြန်မာကိုယ်စားလှယ်တွေကတော့တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံအတွက်အကျိုးရှိမဲ့တိုးတက်ဖွံ့ဖြိုးရေးတွေလုပ်ပေးဖို့ရည်ရွယ်ရင်းအထူးကရင်းမြစ်ဖြစ်တဲ့လူသားရင်းမြစ်ကိုအသုံးချပြီးတော့မြန်မာနိုင်ငံသားတွေအတွက်အလုတ်ကိုင်းဖန်တီးပေးနိုင်ရေးကိုဦးစားပေးဖို့တိုက်တွန်းသွားပါတယ်အပြည့်စုံကတော့ VOA မြန်မာပိုင်းသတင်းထောက်ကိုစီသူကတင်ပြထားပါတယ
်缅甸外交部缅甸战略国际问题研究所
တရုတ်သမ္မတရှီကျင်းပင်မလာခင်မှာတရုတ်မြန်မာနှစ်နိုင်ငံချစ်ကြည်အတွက်အခုလိုတွေ့ဆုံခွင့်ရတာကျေးဇူးတင်ကြောင်းတရုတ်နိုင်ငံနိုင်ငံသားဘာသာပုံနှိပ်ထုတ်ဝေအဖွဲ့ဥက္ကဋ္ဌမစ္စတာဒူဇန်ယွန်းကအဖွင့်မိန်ကွန်းမှာပြောဆိုသွားတာပါမစ္စတာရှီကျင်းပင်ရဲ့2020အတွက်နိုင်ငံရေးချားပထမဆုံးခီးစဉ်ဟာမြန်မာနိုင်ငံဖြစ်ပြီးတော့1954ခုနှစ်မှာနှစ်နိုင်ငံသားသဘောတူညီမှုရရှိခဲ့တဲ့ငြိမ်းချမ်းရေးမူ၅ချက်အတိုင်းတရုတ်ဆိုရကဆက်လက်ရည်တည်သွားမှာဖြစ်ကြောင်းဒီကနေ့လှုပ်တဲ့မြန်မာတရုတ်အကြံပြုသုတေသီအဖွဲ့များရဲ့ဆွေးနွေးပွဲမှာတရုတ်မြန်မာအရေးကျွမ်းကျင်သူတွေကပြောကြားခဲ့ကြပါတယ်။ဒါအပြင်မြန်မာနိုင်ငံအတွက်နိုင်ငံတကာဖိအားပေးမှုတွေကိုရင်ဆိုင်နေရပြီးတော့စိန်ခေါ်မှုတွေကြုံနေရချိန်မှာတရုတ်သမ္မတလာရောက်မှုဟာမြန်မာနိုင်ငံအတွက်အကျိုးရှိမဲ့ခီးစဉ်ဖြစ်တယ်လို့လည်းပြောကြပါတယ်။ဒီကနေ့2020ဇန်နဝါရီလ14ရက်ဟာမြန်မာတရုတ်တန်တမန်ဆက်ဆံရေးအနှစ်80ပြည့်တဲ့နေ့လည်းဖြစ်ပါတယ်။မြန်မာနဲ့တရုတ်နိုင်ငံဟာအတူလက်တွဲခဲ့တဲ့အိမ်ကြီးချင်းတွေဖြစ်ကြတဲ့အတွက်ကြုံတွေ့နေကြတဲ့ရှုပ်ထွေးတဲ့နိုင်ငံရေးစီဝါရေးအပြောင်းလဲတွေကြားမှာအပြန်အလှန်ယုံကြည်မှုတည်ဆောက်ဖို့လိုတယ်လို့လည်းဒီပွဲကိုတက်ရောက်လာတဲ့တရုတ်နိုင်ငံကိုယ်စားလှယ်တွေကပြောပါတယ်ဒီပွဲကိုတက်ရောက်ခဲ့တဲ့ယူနန်ပြည်နယ်ကတရုတ်ပါမောက္ခတူးကလည်းမြန်မာနဲ့အဓိကဆက်ဆက်နေတဲ့တရုတ်နိုင်ငံယူနန်ပြည်နယ်ထဲမှာရောက်နေတဲ့မြန်မာနိုင်ငံသားတွေအတွက်ပညာရေးဆိုင်ရာအကူအညီတွေပေးနေတယ်လို့လည်းပြောပါတယ်တရုတ်သမ္မတရှီကျင်းပင်ရဲ့နိုင်ငံခြားအပြန်အလှန်ယုံကြည်မှုတည်ဆောက်ဖို့လာရောက်မဲ့ဒီခီးစဉ်မှာဒေသတွင်းဆင်းရဲမွေးတည်မှုလျှော့ချဖို့အပြင်ရဝန်းနဲ့ပိုလန်မှစီမံကိန်းကိစ္စတွေကိုလည်းဆွေးနွေးသွားဖို့ရှိတယ်လို့လည်းပြောကြပါတယ်။မြန်မာတရုတ်သုတေသီအဖွဲ့တွေရဲ့ဒီကနေ့တွေ့ဆုံပွဲဟာတရုတ်သမ္မတရဲ့မြန်မာနိုင်ငံခီးစဉ်မတိုင်ခင်အကြိုတွေ့ဆုံပွဲတစ်ခုဖြစ်ပြီးတော့သမ္မတရဲ့ဒီခီးစဉ်မှာကုံတမှုဆိုင်ရာနားလည်မှု MOU နှစ်ခုလက်မှတ်ရေးထိုးသွားဖို့လည်းစီစဉ်ထားတာပါ။တရုတ်လူသမားတွေတရုတ်ကျွမ်းကျင်လုပ်သားတွေနဲ့ပဲနိုင်ငံရေးချားစီးပွားရေးလုပ်လို့ရှိတဲ့တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံအတွက်အကျိုးရှိမဲ့တိုးတက်ဖွံ့ဖြိုးရေးတွေလုပ်ပေးဖို့ရည်ရွယ်မယ်ဆိုရင်မြန်မာနိုင်ငံရဲ့အဓိကအရင်းမြစ်တစ်ခုဖြစ်တဲ့လူသားရင်းမြစ်ကိုဦးစားပေးအသုံးပြုဖို့မြန်မာနိုင်ငံကုန်သင်နှင့်စက်မှုလုပ်ငန်းရှင်များအသင်းတွဲဖက်အတွင်းမှုဒေါ်ခန်းခိုင်နွယ်ကပြောပါတယ
်။မြန်မာနိုင်ငံရဲ့အားပါချက်ကကျွန်တော်နိုင်ငံလူဦးရေ54သန်းမှအလုံးလုံးနိုင်ငံတော်အသက်ရမှာရှင်လူဦးရေဟာ90ရာခိုင်ကျော်ပါတယ်ရှင်။55နဲ့59နဲ့ကြားထဲမှာနောက်ဖို့တချို့တော့လေးလာဖို့ကျွန်မကြားထဲမှာနောက်ဆက်နေအသက်20ချီကိုဒီအလုံးလုံးနဲ့တူရရှိနေဖို့ပဲလို့ဆိုပါရရှင်။ဒါကအခွင့်အောက်တွေယူတော့ကျွန်တော်နိုင်ငံရဲ့တံပေါ်မှာဖြတ်နေတဲ့ asset ဖြစ်တဲ့ human resource ကိုလည်းအသုံးချပေးပါ
မြန်မာနိုင်ငံရဲ့လူသားအရင်းမြစ်ကိုအသုံးချပြီးတော့မြန်မာနိုင်ငံသားတွေအတွက်အလုတ်ကန်ဖန်တီးရေးကိုဦးစားပေးဖို့တိုက်တွန်းခဲ့တာပါ။ဒါ့အပြင်ယူနန်ပြည်နယ်ဟာမြန်မာနဲ့အဓိကကုန်သွယ်နေတဲ့တရုတ်နယ်စပ်ဒေသဖြစ်ပြီးတော့ဒီဒေသမှာမြန်မာဘက်ကတင်ပို့ကုန်တွေကိုတိုးမြင့်ဖို့မျှော်လင့်ထားတဲ့အတွက်တရုတ်ဘက်ကတတ်မှတ်ထားတဲ့ကုန်စည်အရေးသွေးတတ်မှတ်ဆန်နှုန်းမှီဖို့လှုံ့ဆော်နေကြောင်းလည်းပြောပါရတယ်။မြန်မာနိုင်ငံဟာတရုတ်ရဲ့ရဝန်းနဲ့ပိုလန်မှစီမံကိန်းကိုပထမဆုံးထောက်ခံကြိုဆိုခဲ့တဲ့နိုင်ငံတွေထဲကတစ်ခုဖြစ်ပါတယ်။ပိုလန်မှစီမံကိန်းဟာတရုတ်ဩဇာချက်ထွင်မှုဖြစ်တယ်လို့ဝေဖန်နေကြပေမဲ့ဒါဟာဒေသတွင်းစီးပွားရေးတိုးတက်ဖို့လှုံ့ဆော်တာဖြစ်ကြောင်းလည်းဒီပွဲကိုစီစဉ်တဲ့တရုတ်မြန်မာအရေးကျွမ်းကျင်သူတွေကပြောခဲ့ကြပါတယ်ခင်ဗျာ။